စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့ဆက်ဆက်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးတာတွေရှိသလိုတစ်ဖက်မှာလည်းတက်ကြွလှုပ်ရှားသူတွေနဲ့စာရေးဆရာတွေကိုဖမ်းဆီးမှုတွေရှိနေပါတယ်။ရခိုင်ပြည်နယ်တန်တွဲမြို့နယ်ဂျိုက်တော့ရက်ကွက်ကလူမှုရေးတက်ကြွလှုပ်ရှားသူကိုစိန်ချစ်ခေါ်ကိုအောင်စော်လင်းကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF နဲ့ဆက်ဆက်တယ်လို့ပြောပြီးပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကနေအိမ်ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တွေကပြောပါတယ်။အာနာပိုင်တွေကပြောသလိုကိုစိန်ချစ်ဟာ PDF နဲ့ပတ်သက်မှုမရှိဘူးလို့ကိုစိန်ချစ်ရဲ့ညီမဖြစ်သူကပြောပါတယ
်။ဟာဒီကိစ္စမျိုးကိုအကယ်၍သူလုပ်ပြခဲ့ရင်လည်း तू ဟာသိချင်မှလည်းသိမှာဒီ PDF ဆိုတာသိချင်မှလည်း तू ကတော့ private သမားဆိုတဲ့အခါလူရှူလူနီလူဟာအကုန်သူအကူညီမှာပဲလေ။ तू ကိုအကူညီတောင်းရင်တော့ private statement နဲ့ तू ဒီလုပ်ခဲ့မှာပဲ။ဒါပေမဲ့ तू ဒီ PDF နဲ့ဆက်ဆက်တယ် PDF နဲ့ပါဝင်ပတ်သက်လဲဆိုတာလုံးဝမဟုတ်ဘူးဆိုတာလုံးဝအကျိုးမဲ့ယုံကြည်တယ်။ဘာကြောင့်ဆိုညီမတို့ကဒီအဲ့ဒီကိုရီးယားရခိုင်အဖွဲ့အစည်းဖြစ်တဲ့ဒီလိုမျိုး PDF ကိုအားပေးတဲ့လူလည်းမဟုတ်တဲ့မိသားစုအမျိုးနွယ်ကြောင့်လုံးဝကိုတတ်တတ်မှုမရှိဘူးဆိုတာလည်းလုံးဝအာမခံနိုင်တယ
်။ကိုစိန်ချင်းနဲ့အလို့အတူလူမှုရေးလုပ်ငန်းတွေလုပ်ကင်ခဲ့မှုတဲ့တန်တွဲမြို့နယ်လင်းသာရက်ကွက်ကကိုရဲနိုင်ဦးကိုလည်းပြီးခဲ့တဲ့အောက်တိုဘာ23ရက်နေ့ကရဲစခန်းကလာရောက်ဖမ်းဆီးသွားပါတယ်။လက်ရှိမှာတော့သူတို့နှစ်ဦးကိုတန်တွဲမြို့မှရဲစခန်းမှာထိန်းသိမ်းထားပြီးအကြမ်းဖက်ပုံမှားတွေနဲ့အမှုဖွင့်ထားတယ်လို့တန်တွဲမြို့မှရဲစခန်းမှကဒီ UI ကိုအခုလိုပြောပါတယ
်သူတို့တော့ဟုတ်ကဲ့အမှုခွင့်ထားတာရှိပါတယ်။ဘယ်အောင်ပြောနေပါဘူး။အကြမ်းဖက်ပုံမှန်နဲ့တော့ဖွင့်ထားပါတယ်ဗျ။ရဲစခန်းထဲမှာရှိပါတယ်
။ဒါအပြင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်းကလူငယ်စာရေးဆရာမင်းဒီပါကိုလည်းပြည်သူ့ကာကွယ်ရေးတပ် PDF နဲ့ဆက်ဆက်တယ်ဆိုပြီးအော်တိုဘာလ15ရက်နေ့ကမြောက်ဦးရဲစခန်းကလာရောက်ဖမ်းဆီးသွားတယ်လို့မိသားစုဝင်တွေကပြောပါတယ်။သူ့ကိုမြောက်ဦးမြို့မှရဲစခန်းမှာထိန်းသိမ်းထားပေမဲ့လည်းမိသားစုနဲ့တွေ့ခွင့်မရသေးပါဘူး။အကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှန်နဲ့တရားစွဲထားတယ်ဆိုတာတော့သိရတယ်လို့လည်းဖန်းစီခံထားရတဲ့မင်းဒီပါရဲ့အကိုဖြစ်သူကိုအောင်မြင့်ကပြောပါတယ
်။သူတို့ပြောတာမဲငီကိုဒီတို့ငါတို့ဒီအပေါ်ကမင်းရလို့ဖန်တာမဲငီကိုကောင်းကောင်းမွန်မွန်ထားတယ်။အဲ့လိုပဲပြောတယ
်။လူငယ်စာရေးဆရာမင်းဒီပါဖန်းစီခံထားရတဲ့နဲ့ပတ်သက်ပြီးမေးမြန်းဖို့မြောက်ဦးမြို့မှရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်ပြည်နယ်မှာအာဏာရှင်စန့်ကျင်ရေးလှုပ်ရှားတာတွေမရှိသလောက်နှဲပါခဲ့သလိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF လှုပ်ရှားမှုဆိုတာလည်းအခုချိန်ထိမရှိပါဘူးပြီးခဲ့တဲ့နှစ်တွေကတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင် AA လက်နက်ကင်တပ်ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေရပ်တန့်နေတာဟာဆိုရင်လည်းအခုဆိုရင်တစ်နှစ်နီးပါးရှိလာနေပါပြီဒီလိုအချိန်မှာပဲအာဏာပိုင်တွေဘက်ကရခိုင်ပြည်နယ်အတွင်းမှာဒေသခံတွေကိုဖမ်းဆီးပြီးအကြမ်းဖက်ပုံမှားတွေနဲ့အရေးယူလာနေတာဖြစ်ပါတယ်ခင်ဗျာ